သမ္မတဒေါ်နယ်ထရမ့်ဟာစာရိုက်ကတဆင့်သမ္မတရွေးကောက်ပွဲမဲဆန္ဒပေးတဲ့တရားဝင်မှုအပေါ်မှာဝေဖန်တိုက်ခိုက်နေသလိုရွေးကောက်ပွဲမှာရှုံနေရင်ညင်းညင်းကြဲကြဲနဲ့အနာလွှဲပြောင်းပေးဖို့ဂရုပေးဖို့ကိုလည်းညှင်းဆန်နေစေဖြစ်တာကြောင့်နိုဝင်ဘာလရွေးကောက်ပွဲပြီးရင်အခြေခံဥပဒေဆိုင်ရာအကျက်အတဲကိုရင်ဆိုင်ရမလားဆိုတဲ့စိုးရင်ပူပန်မှုတွေထွက်ပေါ်လာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနှစ်ရွေးကောက်ပွဲမှာအမေရိကန်ပြည်သူသန်း80လောက်စာရိုက်ကတဆင့်မဲပေးမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားတာပါ။လူထုသဘောထားစစ်တမ်းတွေမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်နောက်မှာရောက်နေတဲ့သမ္မတထရမ့်ကအထောက်အထားမရှိတဲ့စာရိုက်မဲတွေဟာရွေးကောက်ပွဲမဲလိမ်မှုဖြစ်တယ်ဆိုပြီးရှုတ်ချပြောဆိုနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အမေရိကန်ကပြည်내အတော်များများကဒီနှစ်သမ္မတရွေးကောက်ပွဲမှာလူကိုယ်တိုင်သွားရောက်မဲပေးစရာမလိုတဲ့မဲပေးစနစ်ကိုအသုံးပြုလာတာဖြစ်ပြီးမဲဆန္ဒရှင်တွေစီကိုစာရိုက်မဲတွေပေးပို့နေတာဖြစ်ပါတယ်။သမ္မတထရမ့်ကဒီလိုကြိုတင်ပြီးစာရိုက်မဲတွေပေးပို့နေတဲ့ပြည်내တွေကိုပို့ပြီးတော့တိုက်ခိုက်ပြောဆိုနေတာလည်းဖြစ်ပါတယ်။